အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့အင်္ဂါနေ့ဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲစတင်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအောက်တိုဘာ9ရက်ဟားမတ်စ်တိုက်ခိုက်မှုအပေါ်အစ္စရေးလက်တုံ့ပြန်မှုတွေကြောင့်ဆိုးဝါးလာတဲ့ဂါဇာကမ်းမြောင်ဒေသကလူသားချင်းစာနာထောက်ထားမှုပြဿနာတွေကိုဖြေရှင်းဖို့အဓိကထားဆွေးနွေးမှာဖြစ်ပါတယ်။ဂျပန်ခီးစင်တိုင်းကအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံရမှာတော့စာနာမှုဆိုင်ရာအပြစ်ခက်ရက်စဲရေးဆွေးနွေးခဲ့တာပါ။
Working on the details every day, particularly with regard to humanitarian access and significantly increasing.
အသေးစိတ်ကိစ္စတွေကိုတော့နေစဉ်နဲ့အများဆွေးနွေးနေပြီးအထူးသဖြင့်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေပါလို့ Blinken ကပြောသွားတာပါ။ဝန်ကြီး Blinken ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းရုရှား-ယူကရိန်းစစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုအသစ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေနဲ့တရုတ်ရဲ့ဩဇာကြီးထွားလာတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်း G7 နိုင်ငံသားဝင်ကြီးတွေနဲ့ဆွေးနွေးတိုင်ပင်သွားမယ်လို့ဝန်ကြီး Blinken ကပြောပါရယ်။ဂျပန်ခီးစဉ်အပြီးမှာတော့အမေရိကန်နဲ့မဟာမိတ်နှစ်80ပြည့်အဖြစ်တောင်ကိုရီးယားကိုဆက်ပြီးခီးထွက်သွားမှာပါ။သမရယွန်ဆိုယိုနိုင်ငံသားရေးဝန်ကြီးပတ်ဂျင်တို့နဲ့လည်းတွေ့ဆုံမှာပါ။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံ New Delhi မြို့တော်က 12+2 ဆွေးနွေးပွဲကိုလည်းတက်ရောက်ဖို့စီစဉ်ထားပါရဲ့ရှင်။